ပရိသမသောကမင်းကြီးက
သတိယသံဃာရဏတင်ပြီးတဲ့အခါမှာသာတော်မဟိန္ဒနဲ့သံဃာတော်၃ပါး၄ပါးရဲ့ပြီးတော့နောက်ပါသုမနာရှင်သာမဏေလေးရဲ့၄ပါးကိုပြီးဟိုကျွန်းသာသနာကြီးဖြစ်တယ်ကိုတိုင်းကိုဌာနသာသနာကြီးလွတ်တာသူ့ဝနဘူမိကိုလွတ်တာလည်းပါတယ်ယောနကတိုင်းခေါ်တဲ့ဂရိတုနိုင်ငံကိုလွတ်တာလည်းပါတယ်ဂရိတုနိုင်ငံဆိုတာကတော့ပထမလွတ်စဉ်ကတော့ဝါလောက်နဲ့တူပါတယ်အခုပါကစ္စတန်မြောက်ပိုင်းမက်ဆီဒိုနီယန်ဂရိတေအလက်ဇန္ဒားဂရိတုနိုင်ငံတွေအဲ့ဒီပဲလွတ်တာနဲ့တူပါနောက်တော့တဖြည်းဖြည်းတော့နောက်ဖက်ပြန်သွားလို့ဟိုအာဖဂန်နစ္စတန်တို့ပါရှားတို့ကနေပြီးတော့ဟိုမက်ဆီဒိုနီယာအထိရောက်သွားတာတော့အဲတက်တည်းထောက်ထားရှိတယ်အဲ့ဒီတော့ကအဲ့ဒီအလက်ဇန္ဒားဒဂရိတ်တို့တည်အောင်သွားတဲ့အခုအိန္ဒုမြစ်ဝမ်းဒေသပေါ်လေသူကပါကစ္စတန်မြောက်ပိုင်းပေါ်လေမြောက်ပိုင်းနောက်ပိုင်းအဲ့ဒီဟာကိုယောနကတိုင်လို့ခေါ်တယ်ယောနကတိုင်ခေါ်တယ်အဲ့ဒါလို့ကိုတိုင်းကိုဌာနသစ္စာမှာအဲ့ဒီယောနကတိုင်လည်းပါတယ်ဟိမာလယလည်းပါတယ်တတမီရာလည်းပါတယ်သူဝနာဘူမိလည်းပါတယ်သူဝနာဘူမိဆိုတာကတော့ပชุချွန်းဆိုတဲ့တလျှောက်လုံးပေါ့လေဒီမော်လမြိုင်တို့လောက်ကစပြီးတထုံမော်လမြိုင်တို့ကစပြီးအောက်ဘက်ကိုဟိုမလေးရှားဂျိုဟိုအထိပေါ့စင်ကာပူအထိပေါ့တလျှောက်လုံးဒါသူဝနာဘူမိပဲသူတို့ရှေဟောင်းသူဒေသနာကရှားပွေးပြီးတော့သတ်မှတ်ထားတာပေါ့လေဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံကတည်းလောက်ကတော့သူ့ဝနာဘုံမြို့တထုံလို့သိကြတယ်မလားတထုံမျိုးကိုသူဝနာဘူမိလို့ခေါ်ကြတာ။အဲဒါတလောက်ကျွန်တော်မဟုတ်ပါဘူး။နေပဲကျဲကြီး။စုမတရာကျွန်းမှာစုမတရာရဲ့မူလအမည်ကစုဝန္နဒီပ။စုဝန္နဆိုတာရွှေဒီပဆိုတာကကျွန်း။စုဝန္နဒီပဆိုတာရွှေကျွန်း။အဲစုမတရာကျွန်းရဲ့မူလနာမည်ပဲ။နောက်အဲ့ဒီကနေပြီးတဖြည်းဖြည်းစုမတရာနာမည်ပြောင်းသွားတယ်။အဲ့ဒီမှာဘုန်းကြီးတို့ဒီစစ်မဖြစ်ခင်လေးကဒုတိယကဘာစစ်မဖြစ်ခင်လေးကပဲ။တဏှာကတူဖို့ရရှိတဲ့ရွှေပြားပေါ်မှာရေးထားတာသုဝန္နဒွိပလို့ရေးထားတယ်။သုဝန္နဒွိပဆိုတာသုဝန္နဒီပပဲ။သုဝန္နကရွှေဒီပကကျောင်းသုဝန္နဒီပအဲ့ဒီစကလုံးနဲ့ရေးထားတဲ့ဟာတွေ့ရတယ်။ဒါအဲ့ဒီသုမတ္တရာအပါဝင်ပေါ့လေသုဝန္နဘူမိဆိုတာ။ဘုန်းကြီးကစကားစက်မိလို့မလို့ရှောက်ပြီးစိတ်ထဲပေါ်ရပြောတာပါ။လူရင်းကအဲ့ဒီတီဟိုကျောင်းကိုလွတ်တာကအရှင်မဟိန္ဒနဲ့အဘာဝင်ဖြစ်တဲ့သံဃာ၄ပါးနဲ့နောက်ပါရှင်သာမဏေလေးရှင်သူမနအဲသူတို့ကအိန္ဒိယတရားနေပြီးတော့ပါတနာပါတလိပုတ်ပေါ်လေအဲ့ဒီကနေပြီးတော့ဇာနဲ့ပြန်ကြွပြီးတော့လာတာတီဟိုကျင်းရောက်တဲ့အခါကျတော့အနုရာဒမြို့ရဲ့အရှိတောင်မြတ်မှာရှိတဲ့တောင်ကုန်းပေါ်တောင်ကုန်းဆိုတော့လည်းတော်တော်လေးတော့မြင့်ပါတယ်အဲ့ဒီပေါ်ကြတော့မှသူတို့ကောင်းကင်ကနေဆင်းတယ်ဆင်းပြီးတော့အဲ့ဒီမှသူတို့နာနာနေနေနေကြတော့အဲ့ဒီအချိန်မှပြည်ဝကျုံးကိုအုပ်ချုပ်နေတဲ့ဒေဝနံပိယတိတ်တာမင်းကသူကတောလိုက်တောလေလာတာမှအဲ့ဒီကုန်းရောက်တော့ဒီအရှင်မြတ်များနဲ့တွေ့တယ်ရှေးကဒါမျိုးသူမတွေ့ဘူးဒီဝါဝါလေးဝင်းဝင်းနေစရာသူမတွေ့ဘူးအခုတွေ့တဲ့အခါကျတော့မှဘာလို့လဲမလို့စုံစမ်းတဲ့အခါကျတော့သူတော်သူမြတ်တွေဖြစ်နေတယ်ဒီခါကျတော့မှသူကိုယ်ပဲအဲ့ဒီအချိန်ကစပြီးပြီးဟိုကျွတ်မှဗုဒ္ဓသာသနာပြန်ပွားတာဖရာပြိနိဗ္ဗာန်စံပြီးနှစ်ပေါင်း238နှစ်လို့ဒီလိုထင်ပါတယ်အဲ့ဒီအချိန်ကစပြီးတော့ပြန်ပွားတယ်ဒီတော့အဲ့ဒီဂုံလေးကိုအခုအမ္ပတ္ထလလို့နာမည်တတ်ထားတယ်ထလကကုံအမ္မကသရက်အမ္မထလဆိုတာသရက်ကုံပေါ့အဲ့တော့ရှင်းကတော့တရက်ပင်တွေတော်တော်ပေါ်ပေါ်များများစိုက်ထားတယ် ਨੇ ဒူပါတယ်အဲ့ဒီအမ္မထလမှာနောက်ကြတော့အဲ့ဒီအရှင်မင်းသားတို့စပြီးတရင်သုံးတဲ့အချိန်ကစပြီးတဖြည်းဖြည်းကြောင်းနေဖြစ်လာတော့ကုံပေါ်မှာရောကုံကြီးမှာရောကြောင်းနေအကြီးကျယ်တွေဖြစ်လို့ဒီအမကောင်နောက်ကြတော့
ကျောင်းမှာတန်ဃာတွေအတွက်ဆေးရုံတွေပါအဲ့ဒီမှာတခါတည်းဖြစ်လာတယ်။အဲ့လောက်အောင်ကြီးကျက်လာ။အဲ့ဒီမှာစေတီရှိတဲ့အာကာသဂင်္ဂါစေတီဆိုတာကုန်းပုံကတည်ထားတာ။အနုရာဓာမျိုးကလှမ်းကြည့်ရင်အခုတော့အနုရာဓာမျိုးနဲ့အဲ့ဒီအမတ်ထလနဲ့က၈မိုင်လောက်ဝေးတယ်။ဟိုစင်ခါတော့ကတော့၈မိုင်လောက်ဝေးဖို့မရပါဘူး။မျိုးနဲ့အမတ်ထလနဲ့ကမလှမကမဲနဲ့တူးတယ်။ဒါနဲ့အဲ့ဒီအမတ်ထလကုံမောအာကာသဂင်္ဂါစေတီရှိတဲ့တခြားစေတီတွေလည်း၃လေးစုလောက်ရှိတယ်။သာသနာထွန်းကားတော့အချိန်ဆိုတော့ညနေပိုင်းဆိုရင်ပဲဒီစေတီတွေမှမိတွေထွန်းကြပြီ။အဲ့စေတီတွေပတ်ပတ်လည်းမှရှိခိုးပြီးလှက်ပတ်နေကြပြီ။ပြီးတော့တခါစေတီတွေပတ်ပတ်လည်းမှထိုင်ပြီးတော့ပရိတ်တော်တွေမြတ်စွာဘုရားဟောတဲ့ဒေသနာတုတ်တော်တွေဓမ္မစက်ကြားတို့အနတ္တလက္ခဏာတုတ်တို့အစိုက်တွေဒါတွေရွတ်နေကြ။အဲ့ဒါလေအဲ့ဒါတွေရွတ်တာဟာယဟန်တော်တွေရောအမျိုးသမီးဟန်တွေရောဘိက္ခုနီတွေပေါ့လေရှင်သာမဏေမလေးတွေရောရှင်သာမဏေလေးတွေရောဥပါဒကတွေဥပါဒိကတွေရောဒီတော့ညနေပိုင်းငါစပြီးနေဝင်မိုးချုပ်ကစပြီးတော့ညာဦးအထီးဟာအင်မတန်ကြီးညိုစရာကြီးနုစရာကုန်ဖြစ်တာ။အဝေးကနေကြည့်ရမယ်မိတွေထိန်ထိန်လင်းပြီးတော့တရားသာပြေရွတ်တန်နေကြားနေရတဲ့အခါကြတော့တရားတရားမဖြစ်တဲ့ပုဂ္ဂိုလ်လည်းတရားတရားဖြစ်လာမူလတဲ့ကတရားတရားယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းတရားတရားတွေတိုးပွားလာညစဉ်ညစဉ်လည်းအဲ့ဒီကအမတ်ထလကျောင်းမှာတရားပွဲတွေရှိတယ်တရားသွားနိုင်ကြတယ်ဒါနဲ့ဒီမှာအဲ့ဒီမြို့ဆောင်ကအိမ်တိန်ကမိသားစုတအိမ်လုံးနေဝဲမိုးချုပ်မှာပဲတောင်ပေါ်ဖျားတွေမှမိတွေထိန်လင်းနေပြီတရားစာပေတွေရွတ်တန်နေလဲကြားနေရပြီအဲ့တော့ကိုင်းဖျားဘူးရင်တရားနာရင်သွားနေကြတိုင်းတို့သွားမယ်လက်ထဲမှာပန်းတို့စီမီးတို့လူစရာတန်းစရာနဲ့ပေါ့လေပူဇော်စရာနဲ့ဒါပေမဲ့အဲ့ဒီမှာသမီးတယောက်ကမပေါ်မပါဖြစ်နေမပေါ်မပါဖြစ်နေတော့မိခင်ဖခင်တို့ကသမီးသမီးတော့နေခဲ့ပြီတော့သမီးနေနဲ့လိုက်လို့မကောင်းပါဘူးပင်မနဲ့အဲ့တော့အိမ်ဆောင်ပေါ့ကွယ်ကဲတို့များတော့သွားမယ်ဆိုပြီးတော့အဲ့ဒီသမီးတယောက်ထားပြီးအိမ်လုံးညွတ်သွားနေကြအတိုင်းအမတ်လာကုန်သွားကြတယ်။တရားသမီးရအမသွားရလဲကိစ္စပြူငါအိမ်ကပဲလှမ်းအာယုံပြုမယ်။မြို့ဆောင်ကအိမ်ဆိုတော့လည်းပဲအမတ်လာကုန်ဘောကစေတီကိုလှမ်းပြီးတော့ကြာကြန္နနာဖူးမြော်ကြီးညိုနိုင်တာ။အိမ်ကြမ်းမြင်ကနေပြီးတော့မိဘတွေဆင်းသွားကြတယ်ကစေတီတော်လှမ်းပြီးတော့ဖူးမြော်လို့မြတ်စွာဘုရားရဲ့ဂုဏ်တော်အာယုံပြုလို့စီမီရရလည်းတထိန်နေနဲ့တရားစာပေရွတ်တန်တွေကလည်းပဲညီညီညာညာနဲ့ကြားရတဲ့အခါကျတော့ဒီမျိုးသမီးတရားတရားတွေတိတ်ဖြစ်တော့ယုံကြည်မှုတရားတရားတွေတို့တို့တို့တို့လာကနေနေရာကနေပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုစိတ်ကလည်းနှလုံးသွင်းအာယုံပြုထားတော့တို့တဲ့တရားတရားတို့တော့ကြည်လင်မှုအားကောင်းတော့စိတ်ဟာကြည်နူးတဲ့ငြိမ်းချမ်းတဲ့အေးမြအဲ့ဒီကြည်နူးငြိမ်းချမ်းအေးမြတဲ့အခါမှာစိတ်ထဲမှာနှစ်သိမ့်မှုပီတိတွေအင်ကောင်းအားကောင်းနိုင်ဖြစ်တယ်နှစ်သိမ့်မှုပီတိတွေဖြစ်တဲ့အခါကျတော့ပထမတော့အာယုံပြူရဲ့အာယုံပြူရဲ့နဲ့ကြည်ညိုလုံးလို့စိတ်တွေတစ်ဖြန်းဖြန်းထတာနောက်ကျတော့စိတ်တွေတစ်ဖြန်းဖြန်းထတာကပျောက်သလိုလိုဖြစ်သွားပြီးတော့ခန္ဓာကိုယ်ရဲ့စိတ်ငနေသိငနေအမှန်ကောင်းတဲ့ခံစားမှုကခြုံချလိုက်တယ်လို့လွှမ်းချလိုက်တယ်လို့သူ့မှာအရသာတွေးနေပီတိပဲစိတ်သေးတပြန်ပြန်ထတယ်လို့ဖြစ်တဲ့ပီတိကဖြံငနေထတယ်လို့ဖြစ်လိုက်အဲခௌတိကပီတိခဏလေးဖြံငနေကြော်တဲ့စိတ်ငနေဖြစ်သွားလိုက်ပြီးတော့ပျောက်သွားလိုက်နောက်တစ်ခါလက်မောင်းကစိတ်ငနေဖြစ်တယ်လို့ဖြစ်လိုက်ပျောက်သွားလိုက်ခௌတိကပီတိအဲ့ဒါခဏခဏ
စိတ်ငနဲ့သိငနဲ့ကြတိဖြန့်ငနဲ့ထားအဲ့ဒါခဏခဏဖြစ်ပြီဆိုတာခဏိကပီတိအဲ့ဒါလို့မဟုတ်ပဲနဲ့ခန္ဓာကိုယ်တစ်ခုလုံးကိုအမှန်တန်ကောင်းတဲ့ခံစားမှုတစ်ခုကလွှမ်းပြီးတော့ခြုံချလိုက်တယ်လို့တကူလုံးအမှန်တန်အေးမြတဲ့အေးမြတ်ပြီးနူးညံ့တဲ့အဝတ်တစ်ခုနဲ့အုပ်ချလိုက်တယ်လို့အဲ့ဒါလို့ခံစားလိုက်ရပြီဆိုတဲ့အခါကျတော့ဒါအောက်ကန္တိကပီတိအဲ့ဒီကမှနေပြီးပို့ပြီးတော့နှစ်သိမ့်မှုကြည်နူးမှုပီတိတွေပို့ဖို့အားကောင်းလာတဲ့အခါကျတော့ခန္ဓာကိုယ်ကတဖြည်းဖြည်းကြွတက်လာပေါ့ပြီးတော့ကြွတက်လာတယ်အဲ့ဒီကြွတက်လာရကနေဘယ်သူကလည်းပဲအဲ့ဒီကြွတက်တာကိုသတိမပြုစေတီတော်နဲ့ဘုရားစီမီးနဲ့မြတ်စွာဘုရားဂုံတော်နဲ့ကိုပဲဂုံတော်ကိုပဲစိတ်ထက်ကကြီးညိုအာယုံပြုပြီးကိလေသာအညစ်အကြေတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားကိလေသာရန်သူအပေါင်းကိုထောင်းထောင်းညက်ကြီးချက်ဖြဲ့ချီတုတ်တင်ခုတ်ထွင်ရှင်းလင်းတော်မူပြီးတော်မြတ်စွာဘုရားအစရှိသည့်ဖြင့်အရဟံစိုက်တဲ့ဂုဏ်တော်တွေအာယုံပြုပြီးတော့နှလုံးသွင်းဆင်ခြင်းနေတော့ဘုရားရှင်ရဲ့ဂုဏ်တော်တွေကစိတ်ထဲမှာပိုးပို့ပြီးတော့ပွားများလာတဲ့ကြည်နူးနှစ်သိမ့်မှုကပိုးများလာလေဒီလိုနဲ့နောက်ဆုံးဒီအမျိုးသမီးသူလည်းမသိလိုက်ဘူးဖြတ်ခနဲ့ဆိုအာဂတခင်ကစေတီရေမြန်သူရောက်သွားရောက်သွားလို့မလို့အေးကနေဖြစ်တော့မှဟဲ့ငါဘယ်ရောက်ပါလိမ့်မလို့လို့မျက်စိသေးသေးချာချာဖွင့်ကြည့်လိုက်တဲ့အခါကျဖရာရေမြန်တော်ဘောသူရောက်နေတယ်သူရှိကဖရာစေတီတော်ကြီးဖရာစေတီတော်ကြီးပတ်လည်မှာလှည့်ပြီးတော့ဘင်္ဂရောတွေဘိက္ခုနီမတွေတရားစာပေတွေရွတ်နေအဲ့ဒါသူကြာကြာမစဉ်းစားနိုင်ဘူးဆက်ပြီးတော့အာယုံပြုတ်လိုက်တဲ့အခါကျတော့ဘုရားရှင်ရဲ့ဂုံတော်ထဲမှာပဲစိတ်ကမြုပ်ဝင်သွားပြန်ပြီတဲ့ကြည်နုမှုနှစ်သိမ့်မှုခံစားပြီးနေရမကြခင်သူ့မိဘတွေကဘုရားရင်မြင်တော်ပေါ်မှာလှဲ့ပြီးပူဇော်ရကသူ့နားရောက်တော့ဟဲ့ဘုနာတို့သမီးထမရဲ့ဘယ်နဲ့သူ့ဘသူနဲ့မျက်လိုက်လာဟုတ်တယ်နဲ့တူတယ်သွားကြည့်ကြမယ်သွားကြည့်တဲ့အခါကျတော့သူတို့သမီးဖြစ်နေတယ်။ဒါနဲ့ဟဲ့သမီးညိဘယ်လိုလာလဲဆိုမှသူလည်းမျက်စိဖွင့်ပြီးတော့အမေဖေတွေကြည့်လိုက်။ကျမဘယ်သူနဲ့မှမလာဘူး။ဟဲ့ဘယ်လိုရောက်လာလဲဘယ်လိုရောက်လာမှလည်းမသိဘူးဒီတိုင်းပဲရောက်လာတာပဲ။အဲ့ဒီအခါကျတော့မှစဉ်းစားကြည့်ရတာကိုဩဒါဒီလူဘိန်းတွေအနေနဲ့ကတော့ဖျားရှင်ရဲ့ဂုံတော်ကိုအာယုံပြုဖျားစေတီတော်ကိုအာယုံပြုအာယုံပြုကြည်ညိုတဲ့ကုသိုလ်စေတနာရဲ့အရှိန်အဟုန်အစွမ်းအာနုဘောကြောင့်ဖျားတကူတော်ကြောင့်ပေါ့လေရှင်းရှင်းပြောရဲ့ဒါအိမ်ကနေပြီးတော့ဖျားရင်မြင်တော်ကိုရောက်လာတာပဲလို့လူဘိန်းတွေးတော့အဲ့လိုတွေးရတယ်ကျန်ကန်ကတော့အဲ့လိုမဟုတ်ပါဘူးတဲ့ကျန်ကန်ကတော့အခုနပြောတဲ့နှစ်သိမ့်ကြည်နူးမှုပီတိတွေအင်္ဂေါအာကောင်ဖြစ်တဲ့အခါကျတော့တဖြည်းဖြည်းတဖြည်းဖြည်းကြွကြွခန္ဓာကိုယ်ကပေါ့ပြီးတော့ကြွကြွတက်သွားပြီးတော့သူ့စိတ်ကဖျားစီညွတ်နေတော့ကြွတက်တဲ့ခန္ဓာကိုယ်ဟာတဖြည်းဖြည်းဖျားစီကောင်းငင်ကနေပြီးတော့ရောက်သွားတာပါတဲ့အဲ့ဒါကိုဥပ္ပေကပီတိခေါ်ပါတယ်တဲ့ခန္ဓာကိုယ်ကြွတက်သည်ဖြစ်အောင်အာကောင်တဲ့ပီတိဥပ္ပေကပီတိခေါ်ပါတယ်တဲ့ဥပ္ပေကပီတိအခမ်းမှာဒါကိုဖွင့်ပြထားတဲ့ကျမ်းကဒီမိန်းကလေးကိုဓမ္မနှမျိုးမူနှမှုတော့ क्वे နေတယ်မျိုးအနေနဲ့မူနှမှုစေတီအနေနဲ့မူနှမှုတော့ क्वे တာဒါမှလို့အဖြစ်ပြချင်းကတော့အတူတူပဲအဲ့ဒါဥပ္ပေကပီတိတဲ့ဒါကြောင့်ဘုန်းကြီးကပြောတာခေါဏဒကမကြီးကိုဒကမကြီးဝင်းထဲမှာလှိုက်လိုက်လှိုက်လိုက်ဖြစ်လို့နောက်ပက်လက်လန်တော့လဲမဲ့မထင်မနဲ့ပက်လက်လန်မလို့မဟုတ်ဘူးဒကမကြီးအထက်ကြွတက်မလို့လို့ဘုန်းကြီးကပြောတယ်ဆက်အာရုံပြုလိုက်ရင်ဒကမကြီးကောင်းခင်ရောက်သွားမယ်လို့တကယ်ပဲဒီပီတိဟာယောဂီတွေမှာလည်းပဲဥရိယပယညာအမှုပိုင်းရောက်ပြီဆိုလို့ရှိရင်အမတန်သမားတွေအားကောင်းလို့မလို့တရားကိုတကယ်ကရုတစိုက်အားထုတ်တဲ့ယောဂီဆိုလို့ရှိရင်ဟောရိပိတိကတွေ့တယ်အခေါဏကျက်သည်ဖြန်းကနေဖြန်းကနေထွားတဲ့စိတ်ကနေတိတ်ကနေနေတဲ့နှစ်သိမ့်မှုပိတိပြီးပြီဆိုလို့ရှိရင်ဒီဥပ္ပေကပိတိဟာတခါတည်းကတကယ်ကြွတက်တယ်တခါတည်းကတကယ်လုံးမကြွနိုင်တော့လက်ကြွလိုက်လက်မောင်းကြွလိုက်အစိုက်တီတီလို့ဖြစ်တယ် ဘုန်းကြီးတခါတွေ့ဘူးတဲ့ဥစဉ်တစ်ပါးတော့ညတရားထိုင်နေနဲ့တဖြည်းဖြည်းကြွကြွကြွကြွတက်တော့လာသူကဟိုရင်းနဲ့ကိုခြံောင်နဲ့ထိုင်တာကိုခြံောင်ခေါင်းဖို့ခေါင်းပွက်ကတ်တယ်သူမသိဘူးနောက်ကြမှာပြုတ်ဆိုပြန်ကြတော့မှအဲ့ဒီခါကြတော့မှသိတယ်အဒီပီတိဆိုတာနာဒီတဲ့ကောင်းတဲ့ပီတိကြတော့ဒါလို့မလောက်ဘူးမကြမ်းဘူးငြိမ့်တယ်ဖရဏပီတိတဲ့ကောင်းတဲ့ခံစားမှုတွေတကောလုံးစိမ့်ပြီးငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်ငြိမ့်လေးဝင်ငြိမ့်ငြိမ့်လေးတကောလုံးပြန်ပြီးပြတ်ပြီးသွားတာဒီဖရဏပီတိကိုယံကကဘာဥပမာပေးတယ်လဲလို့ဆိုတော့အကျဉ်တရားဖတ်ထားလို့နူးညံ့နေတဲ့ဂွမ်းကိုတဲ့အဲ့ဒီဂွမ်းပေါ်မှာစီကလေးတစ်စက်ချလိုက်ပါတဲ့ဘယ်နဲ့နေမလဲချက်ချင်းမဲ့ဂွမ်းဆိုင်တဆိုင်လုံးစီကပြတ်နှံ့မသွားဘူးလားအဲ့ဒါလိုပဲတဲ့ဖရဏပီတိကဒီကနူးညံ့ပုံနဲ့အကျိုးတရားမှုဖြစ်ပုံမှာအဲ့ဒီတိုက်မဲတဲ့အဲအဲ့ဒီပီတိဖရဏပီတိဖြစ်ပြီဆိုလို့ရှိရင်ယောဂီကဘာဖြစ်တယ်လဲဆိုတော့တဖြည်းဖြည်းတဖြည်းဖြည်းကောင်းတဲ့ခံစားမှုကအင်မတန်နုံနုံညံ့ညံ့တိမ်တိမ်မွေ့မွေ့ကောင်းတာဖြစ်တော့ယောဂီကမိမ့်မိမ့်မိမ့်မိမ့်သွားတော့အမှတ်ကလွတ်သွားတယ်မရှိမှလိုက်မိဘူးအမှတ်လွတ်သွားပြီဆိုဖြတ်ခနဲဆိုရင်ငိုက်ခနဲဖြစ်သွားတယ်အဲ့ဒီခါကျမှပြန်ပြီးတတိယလွတ်တခါပြန်မှတ်ပြန်တယ်နောက်ဒီပီတိတခါပြန်ဝင်လာပြန်ပြီဆိုလို့ရှိရင်အကောင်းလွန်သွားပြီမှန်တော့ဇိန်ခန္ဓာပါယောဂီငိမ့်နေငိမ့်နေကောင်းနေကောင်းနေတဲ့သူမရှိမှဘူးမရှိမှပြီပဲနဲ့အဲ့ဒါကောင်းတာလေးပေါ်စိတ်ကလေးစားပြီးငိမ့်ပြီးတော့ဇိန်ယူနေတော့ဖြတ်ခနဲ့လွတ်သွားပြန်အလွတ်သွားပြီတော့မှဟဲ့လွတ်သွားပြီဆိုတာသိတော့တခါပြန်ရှူရပြန်အဲ့ဒါကိုပဲတချို့နားမလဲတဲ့အခါကျတော့နိဗ္ဗာန်ရပြီလို့ထင်ကြတာအဲ့ဒါကြောင့်ပြောကြတယ်တတိတော်တော်ဗျာမှတ်လို့လဲကောင်းလိုက်တာစိတ်ကလည်းငြိမ်လို့ဗျာခံစားလို့လဲကောင်းလိုက်တာဗျာအဲ့ဒီထဲကချုပ်ဖြတ်ခနဲ့ဖြတ်ခနဲ့ချုပ်ငြိမ်ချုပ်ငြိမ်သွားတယ်ချုပ်ငြိမ်ချုပ်ငြိမ်သွားတယ်အဲ့လိုယောဂီရှိသေးတယ်အမှန်တော့အဲ့ဒါဟာဝိပဿနာရဲ့အောက်ပိုင်းမှာရှိသေးတယ်အထက်ပိုင်းကြည့်တဲ့ကောင်းတာတွေအများကြီးအဲ့ဒီကဟာလေးကိုချုပ်ငိမ့်နဲ့တင်ပြီးတော့ဒီဟာလေးကသဘောကျနေမယ်ဆိုလို့ရှိရင်တော့ဒီကနေအထက်ကိုမတက်တော့ဘူးသူ့ပေါ်မှာตายာနဲ့တက်တတ်မဲ့မှုညှိမှုဖြစ်နေတဲ့အတွက်ဒါလေးကညှိထားတဲ့အခါကျတော့အထက်ကိုတက်လို့မရအောင်ဒီတော့အခေါဏဒကမကြီးလည်းပဲဖယားကနဲ့ဖယားကိုဖူးမြော်ရင်းကဖူးမြော်ရင်းကသူဟာကြည်နူးမှုနှင့်သိမ့်မှုပီတိတွေဖြစ်ရကနေပြီးစိတ်ထဲကလိုက်လာပြီးတော့ကြွက်တက်မလို့ဖြစ်တဲ့အချိန်မှာသူကကြောက်ပြီးတော့နောက်ပက်လက်လံလဲမှကြောက်တာနဲ့မျက်စိသူကဖွင့်လိုက်တာ။ဒီဘသူမစောတကယ်စိတ်ထဲမှာကြည်ကြည်နူးနူးကြည်ကြည်လင်လင်ရှိဟိုကြည်ညိုစရာအာယုံကိုတကယ်ဖူးမြော်ရလို့ရှိရင်ဒါတွေဖြစ်နိုင်မှာဖြစ်တတ်ပါလေ။ဒါတော့အခုနပြောသလိုတီဗီကြည့်မိလို့မဟုတ်စိတ်ထဲမှာလောဘသုံးမုတ်ဒေါသသုံးမုတ်ဒေါမနတဒီအငြိကျဲဖြစ်လို့ရှိရအခုလိုဖယားရှင်ရဲ့ဂုံတော်အာယုံပြုတရားတော်ရဲ့ဂုံတော်အာယုံပြုပြီးတော့ဆင်ញံနှလုံးသွင်းလိုက်ပြီဆိုရင်အခုနအငြိကျဲရှိအောင်မလားမရှိတော့ဘူးအငြိကျဲဖြစ်ရင်စိတ်ဖြူစင်းသွားမလားညင်မဲနေမလားဖြူစင်းသွားပြီဟုတ်ကဲ့လားစိတ်ဖြူစင်းသွားပြီဒီလိုဆိုချမ်းသာမလားဆင်းရဲမလားအဲ့ဒါပြောတာပြောင်းလေဖုံဖုံကောင်းအာယုံဒီဆိုတာဒါကိုပြောတာအဲ့တော့အခုဒီအချိန်နဲ့ထိဘုန်းကြီးပြောလာတာ၃နည်းတော့လောဘဒေါသမောဟကိလေသာအငြင်းမဲ့ဖြစ်เสียအာယုံနဲ့မကြုံတွေ့အောင်နေကြုံတွေ့တော့လည်းပဲကိလေသာအာယုံမဖြစ်ကိလေသာမဖြစ်เสียဘူးလို့စိတ်ထဲမှာဆုံးဖြတ်သတ်မှတ်ပြီးတော့ထားအဲ့ဒါမမွေးစေပဲတခါစိတ်ထဲမှာကိလေသာအငြင်းမဲ့စိတ်ညစ်စိမ်မဲ့ဖြစ်ပြီဆိုလို့ချင်းအဲ့ဒီစိတ်ညစ်စိမ်မဲ့ဖြစ်เสียအာယုံကိုအာယုံမပြူဘဲနဲ့ကုသိုလ်ဖြစ်เสียအာယုံကိုပြောင်းပြီးတော့နှလုံးသွင်းဆင်ញင်ဟုတ်ကဲ့လားအဲ့ဒါကျန်တဲ့အပိုင်းကတော့နောက်မှအားလုံး6မျိုးအဲ့ဒီ6မျိုးတည်းကနီး6မျိုးတည်းကတင့်လျော်တဲ့နီး2မျိုးမျိုးနဲ့စိတ်မဲ့ကိုဖြူစင်အောင်ဖြူစေပါတဲ့ဒီတော့အဲ့ဒီစိတ်ညစ်မဲ့စီကြောင်းဥပက္ကိလေသာတရား16ပါးတနေ့ကပြောခဲ့တော့ပထမဆုံးစိတ်ညစ်မဲ့ကစိတ်ညစ်မဲ့ကြောင့်တရားကအဘိဇ္ဇာဝိတမလောဘ အဘိဓါဝိတမလောဘစိတ်တတဥပကိလေသောအဘိဓါသူတော်ပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဓါနှင့်ဝိတမလောဘမငြိမြသောလောဘသည်ဝါမတရားသောလောဘသည်စိတ်တတစိတ်ဥပကိလေသောစဉ်ညွန်းညောင်းတရားပေ၏အဘိဓါဆိုတာသူတော်ပစ္စည်းကိုမိမိပစ္စည်းသူတော်စည်းစိမ်ကိုမိမိစည်းစိမ်ဖြစ်စေလိုတဲ့စိတ်နဲ့ငါပစ္စည်းကောင်းမှာပဲလို့ကြံစည်တဲ့စဉ်းစားတဲ့စိတ်နဲ့တကွဖြစ်တဲ့လောဘအဲ့ဒါကိုအဘိဓါအဘိဓါလည်းတရားကိုအားဖြင့်လောဘပဲဝိတမလည်းတရားကိုဝိတမလောဘလည်းတရားကိုအားဖြင့်လောဘပဲအဲ့ဒီအဘိဓါမှာသို့တော်လည်းပဲအဘိဓါဆိုတဲ့လောဘကရိုးရိုးလောဘမဟုတ်ဘူးပေါ့ဝိသမလောဘကိုတော့ကျန်ကန်ကဆိုတဲ့မိမိစည်းစိမ်မှာတာယာနှစ်တဲ့တတ်မဲ့တဲ့ဆိုလို့ရှိရင်ဒါလောဘတာမညာပဲတဲ့သူတော်ဘာရဲ့စည်းစိမ်ဥစ္စာကိုတာယာနှစ်တဲ့တတ်မဲ့ပြီဆိုလို့ရှိရင်ဒါဝိသမလောဘတဲ့သူတော်ဘာရဲ့စည်းစိမ်ကိုတာယာနှစ်တဲ့တတ်မဲ့ခံများရှိပြီတဲ့သူတော်ဘာရဲ့ပစ္စည်းဥစ္စာငါပစ္စည်းဥစ္စာဖြစ်ပါစေလို့ဒီလိုစိတ်ထဲကကြံစည်တာမဟုတ်သေးဘူးသူများရဲ့အိသူများရဲ့မော်တော်ကအစရည်တီကိုစိတ်ထဲကတာယာတက်မဲ့နေတဲ့သဘောတက်တက်မြရတယ်။အဲ့ဒါဝိသမလောဘလို့ခေါ်ပါတယ်တဲ့။တခါကျန်းကန်ကဘယ်လိုပြောသလဲလို့ဆိုတော့တကယ်တော့ကတဲ့သကလုံးအရာသာတမလောဘဝိသမလောဘလို့ခေါ်ရပေမဲ့တဲ့လောဘလို့ဆိုလိုက်ကြတဲ့ကလိုချင်တက်မဲ့နှစ်သက်မှုညှိတွယ်မှုအကုသို့ဖြစ်တဲ့အတွေ့တဲ့ညီမြတဲ့မညီမြတဲ့တရားတဲ့မတရားတဲ့မရှိပါဘူးတဲ့အကုသို့အကုသို့ပဲတဲ့ဒါကြောင့်မလို့ခွဲကြဖို့မလိုပါဘူးလို့ဒီလိုဆိုတဲ့သို့တော်လည်းပဲကျန်ကမှာတော့ဒီလိုခွဲကြပြီးတော့ပြောထားတာတွေအများကြီးပေါ့နောက်တခါအဘိဓါဆိုတာကတော့အဘိဓါမှာအင်္ဂါ2ပါးရှိတယ်တဲ့သူတော်ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအင်္ဂါ2ပါးဆိုတာကနံပါတ်1သူတော်ဘာရဲ့ပစ္စည်းဥစ္စာဖြစ်ရမယ်တဲ့နံပါတ်2ငါဥစ္စာဖြစ်ရင်ကောင်းမှာပဲလို့ကြံစည်တဲ့စိတ်ဖြစ်ရမယ်တဲ့အဲ့ဒီအင်္ဂါ2ပါးနဲ့ညီပြီဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်မှာအဘိဓါဖြစ်ပြီတဲ့ဟုတ်ကဲ့လားအဘိဓါမှာအင်္ဂါဘယ်နှပါးလဲပါပါလဲသူတော်ဘာရဲ့စည်းစိမ်ဥစ္စာဖြစ်ခြင်းပြီးတော့သူပစ္စည်းဟာငါပစ္စည်းဖြစ်ရင်ကောင်းမှာပဲလို့ကြံစီခြင်းစိတ်တည်းကကြံစီခြင်းအဲ့ဒီအင်္ဂါ2ပါးနဲ့ညီရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အဲ့ဒီစိတ်ထားကိုအဘိဓါလို့ခေါ်ရတယ်တဲ့လိုရင်းကတော့လောဘပဲလိုချင်တာပဲတတ်မဲ့တာပဲနှိမ့်သက်တာပဲတွေ့တာပဲဒါကြောင့်အဲ့ဒီမှာနှမျိုးလုံးကိုအဘိဓါကိုလည်းလောဘဝိတမအဘိဓါလည်းလောဘဝိတမလည်းလောဘဖြစ်တဲ့အတွက်သူ့ကိုစိတ်ညစ်ညူကြောင်းတစ်ခုအနေနဲ့ပဲရေတွေ့ရတယ်စကလုံးနှလုံးဖြစ်နေပေမဲ့လို့အဘိဓါကတစ်လုံးဝိသမလောဘကတစ်လုံးစကလုံးနှလုံးဖြစ်နေပေမဲ့လို့ကောက်ယူရမယ့်တရားကိုကလိုချင်တတ်မဲ့နှစ်သက်တွေ့တာမှုညှိမှုလောဘပဲဟုတ်တယ်မဟုတ်လားလောဘတစ်ခုတည်းပဲမဟုတ်လားဒါကြောင့်မလို့သူကဥပကိလေသာတစ်ပါးလို့ယူရတယ်အဲ့ဒါကြောင့်ဒီမှာသူပစ္စည်းကိုရလို့အဘိဓါအလိုကြီးကဝိသမလောဘအဲ့ဒီမှာအဘိဓါရဲ့နောက်မှာလဲကျယ်ပွင့်လေးပြထားတယ်ဝိသမလောဘရဲ့နောက်မှာလဲကျယ်ပွင့်ပြထားတယ်ဆိုလိုတာကနှခုခွဲထားပြီမဲ့လောဘအနေနဲ့တစ်ခုတည်းပါပဲလို့ဒါပြောကြတယ်ဒီတော့အဲ့ဒီအဘိဓါခေါ်တဲ့သူတော်ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစည်တဲ့လောဘဖြစ်ရင်ဖြစ်စေတခါသူတော်ဘာပစ္စည်းပေါ်မှာတာယာနှစ်သက်တတ်မဲ့ယုံမျှဖြစ်နေတဲ့လောဘဝိသမလောဘရင်လဲဖြစ်စေဒီလောဘနှမျိုးဘယ်လောဘပဲဖြစ်ဖြစ်စိတ်ထဲဝင်ရင်ဒီစိတ်ဟာညှဉ်းနွမ်းမိလားဖြူစင်မိလားညှဉ်းနွမ်းတယ်ညှဉ်းနွမ်းမိဆိုလို့ရှိရင်တော့ဆင်းရဲမလားချမ်းသာမလားချမ်းသာပါဗျာသိကြသလားချမ်းသာပါဗျာအဲ့ဒါသူတော်ပစ္စည်းကိုตายာတတ်မဲ့တဲ့လောဘဖယ်ထားပါဦးမိပစ္စည်းตายာတတ်မဲ့တဲ့လောဘကိုဆင်းရဲကြောင်းလားချမ်းသာကြောင်းလားမသိကြဘူးလားချမ်းသာပါဗျာကိုအင်္ဂလိပ်ကောင်းကောင်းလေးစောက်ထားတယ်ရှာရှာပါပါပစ္စည်းတွေပြိလက်မြေတွေတန်းနေ ရှားဖွေပြီးကြိုးကြိုးပါမှန်လေးငါးနှစ်ဆောက်လိုက်တော့အိမ်လေးတစ်လုံးဖြစ်တယ်ဖြစ်တော့လှလှပါပါလေးသဘောကျတယ်အေးအင်မတန်ကြိုးကြိုးပါမှန်ဆောက်ထားရတဲ့အိမ်နေတော့လည်းနေလို့ကောင်းတယ်အိမ်ပတ်လည်းမှလည်းပဲကြည်ကောင်းအောင်ဆိုပြီးပါမင်းလေးတွေဘာလေးတွေစိုက်လို့ပြိုးလို့သဘောကိုကြားတယ်ကိုယ်အိမ်နဲ့ဝင်လာပြီဆိုလို့ရှိရင်စိတ်ထဲကိုကျဉ်းနှံမှုနှစ်သက်မှုနဲ့အပြည့်ဟုတ်ကလားအဲ့ဒါဟာအိမ်ကိုတာယာနေတာမဟုတ်ဘူးလားတာယာနေတာတတ်မဲ့နေတာဆိုတော့သူ့ကိုဘာခေါ်မလဲလောဘသူရောဥပ္ပကိလေသာမဟုတ်ဘူးလားသိကြသလားသိကြတယ်ဒီတော့အဲ့ဒီလောဘကလေးနဲ့ဒီအိမ်ကလေးကိုနေရတဲ့အခါကျတော့မချမ်းသာဘူးလားချမ်းသာတာပေါ့မဟုတ်လားငါအိမ်လေးငါအိမ်လေးနော်နေလို့ကောင်းလိုက်တာအသစ်ကလေးဟုတ်လားချမ်းသာလိုက်တာဒါပေမဲ့အဲ့ဒါသတိမထားလို့ပါမိများလောင်မှပြန်ဒုက္ခပဲဟဲ့မတွေးမိဘူးလားတွေးမိတယ်အဲ့ဒီအခါကျစိတ်ထဲမနဲ့ဖြစ်သွားပူကနေဖြစ်သွားရနော်ပူကနေဖြစ်သွားတယ်ညကြတော့ကောင်းကောင်းအိတ်နိုင်ရလားဘာကြဘိုးကြိုက်လို့လားဘာလို့တော့အေးသခိုးဖောက်မှဆိုးလို့ဟုတ်ကဲ့လားသခိုးဖောက်မှဆိုးလို့တကယ်လို့ဒါဒီအိမ်ကိုမตายမတတ်မဲ့ဘူးဆိုသခိုးဖောက်မှဆိုးစရာလိုသလားဂိုင်းဖောက်ခြင်းတော့ဖောက်ဖဲ့ခြင်းတော့ဖဲ့ငါတော့အိပ်ပြတ်မခံဘူးအိမ်မဲမဟုတ်ဘူးလားအဲ့ဒါမตายမတတ်မဲ့ဘူးအဲ့ဒါမตายမတတ်မဲ့တဲ့ပုံကတော့စိတ်ချလက်ချအိပ်ရတော့မချမ်းသာဘူးလားตายาตัดเม็ดได้ปุคคะก็တကြောင်ညာကြတဆိုးရင်နဲ့ဆိုတော့ဆင်းရဲသလားချမ်းသာသလားအဲ့ဒါကသူများပစ္စည်းမဟုတ်ဘူးကိုယ်ပစ္စည်းตายาตัดเม็ดได้โลภတောင်မှပဲဒါတော့ဆင်းရဲစီတာမဟုတ်လားမသေးကြဘူးလားတကယ်လို့များမတော်တဆမီးလောင်သွားပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲယူဖို့ပဲရှိတော့တယ်ဘာလို့ဆောက်တာမကြသေးဘူးပစ္စည်းကရှာလိုက်တာလွန်ရောအဒီငွေလေးကလည်းပဲရှိတယ်အတွင်ပစ္စည်းလေးကိုရောင်းချပြီးတော့လောက်ရတာနေစရာမရှိလို့ဟုတ်ကဲ့လားအဲ့ဒါကိုအခုမီးလောင်သွားပြီဆိုတော့ဘယ်နဲ့လုံလဲယူဖို့ပဲရှိတော့တယ်မန္တလေးမှာမီးလောင်နေလေအဲဒကမာကြီးတယောက်သူ့အိမ်နဲ့မလားမကန်လမ်းပေါ်မှာတယ်ရှာကြီးတငင်ထိုင်းငိုနေတာတဲ့ဘာမှလည်းမလုပ်တော့ဘူးအဲ့ဒါလို့သာဆိုလို့ရှိရင်တော့အဲ့ဒါမယူနိုင်ဘူးလားယူနိုင်တယ်ဆိုတော့ဒါဒီလိုယူနိုင်တာဒီလိုငိုရတာမျက်ရည်ကျရတာဟာဘာကြောင့်ကျရတာလဲဟဲ့လောဘကြောင့်ဘယ်လောဘလဲကိုယ်အိမ်ကိုကိုယ်ပစ္စည်းကိုตายာတတ်မဲ့တယ်လောဘကြောင့်မသေးကြဘူးလားအဲ့တော့ကိုယ်ပစ္စည်းตายာတတ်မဲ့တယ်လောဘကြောင့်ဒီလောက်ဆင်းရဲနေပြီဆိုရင်သူများပစ္စည်းตายာတတ်မဲ့ရင်ပိုးပြီးမဆင်းရဲပြီဘူးလားဆင်းရဲတယ်ဒါကြောင့်မလို့စိတ်ညစ်မဲ့လည်းဆင်းရဲပင်ဖြူရင်ချမ်းသာသည်အဲ့ဒီလောဘဝင်လာပြီဆိုလို့ရှိရင်ကိုပါရှိတဲ့တက်ရှိပစ္စည်းပဲဖြစ်စေတက်မှပစ္စည်းပဲဖြစ်စေတက်ရှိပစ္စည်းဆိုတာဘာလေးလဲသာသမီတွေပြီးတော့ဗောအဲခွေးတွေအကြောင်းတွေဟုတ်ကဲ့လားဆင်းတွေမြင်းတွေကြွဲတွေနှွားတွေအဲ့ဒီပုံမှန်တာယာတက်မဲ့ပြီးတက်မဲ့ပြီးဖြစ်စေတက်မဲ့ပစ္စည်းတဲ့အိမ်တော်ပရိဘောဂစသည်အဝတ်ထဲစသည်တာယာတက်မဲ့ပြီးဖြစ်စေဘာပဲတက်မဲ့ဆင်းရတာကတော့သေးကြတယ်မဟုတ်ဘူးလားအဲ့တော့တကယ်လို့ဆင်းရဲနေခြင်းနဲ့မဆင်းရဲခြင်းမှုဆိုရင်သူဘာလုပ်ရမလဲအဲ့တာယာတမဲ့မှုလောဘကိုနဲနိုင်သမျှနဲအောင်ဆင်းခြင်းနှလုံးသွင်းသို့မဟုတ်တမတာဥပဒနာဘာဝနာနဲ့ပယ်ရှားဟုတ်ကဲ့လားအခုနပြောတဲ့နီး၆ပါးမှာတင့်လျာနီးနဲ့လျှော့ဆေးပေးဟုတ်လားဘလောက်ဒီလောဘကအကျိုးမဲ့ကိုဖြစ်စေတယ်လဲလို့ဆိုတော့လုတ်တော်အဋ္ဌနာဇာနာတိလုတ်တော်ဓမ္မနာပတ္တိလုတ်တော်အဋ္ဌနာဇာနာတိလုတ်တော်ဓမ္မနာပတ္တိအန္တဓမ္မန္တရာဟောတိယံလုတ်တော်သဟတေနရံအန္တဓမ္မန္တရာဟောတိယံလောဘောသဟတေနရံ